ရခိုင်ပြည်နယ်များဦးမြင့်မှာဖြစ်ခဲ့တဲ့ဒီထီကျုံမှာရဲတပ်ဖွဲ့ကလူစုခွဲပစ်ကတ်နှိမ်နင်းလာကြောင်းလူ9ယောက်သေဆုံးပြီးတော့12ယောက်ဒဏ်ရာရခဲ့ပါတယ်။ဒီဖြစ်စဉ်မှာလုံခြုံရေးတပ်ဖက်ကအင်အားသုံးကင်တွေခဲ့တယ်လို့ယူဆမှုတွေရှိနေတယ်လို့ဒီကိစ္စတစ်ခုလုံးအပေါ်မှာအစိုးရဘက်ကစနစ်တကျတာဝန်ယူဖြေရှင်းဖို့လိုတယ်လို့လေလာသုံးသပ်သူတွေလည်းရှိနေပါတယ်။ဒါနဲ့ပတ်သက်လို့ VOA မြန်မာပိုင်းတင်ဆက်တော့အမတ်မီခါကစုံစမ်းမေးမြန်းထားပါတယ်ရှင်
။မြောင်းဆန္နာပြပွဲကိုရဲတပ်ဖွဲ့ဘက်ကနှိမ်နင်းမှုမှာခုချိန်ထိလူ9ဦးသေဆုံးပြီး12ဦးဒဏ်ရာရထားပါတယ်။ဒဏ်ရာရသူတွေထဲက10ဦးကတော့စစ်တွေစေးရုံကိုပို့ဆောင်ပြီးအတွင်းလူနာအနေနဲ့ကုသနေရတယ်လို့ဒေတာကန်ဒီဘက်ကတော့ပြောပါတယ်။အစိုးရရဲ့ထုတ်ပြန်ချက်မှာတော့9ဦးသေဆုံးပြီး12ဦးဒဏ်ရာရထားတာကိုအတည်ပြုထားပေမဲ့ဆန္ဒပြသူတွေဘက်ကလုံခြုံရေးတပ်ဖွဲ့ဝင်တွေစီကနေလက်နက်ဝင်လူပြီးအကြမ်းဖက်ခဲ့တာကြောင့်အတိကယုံနှိမ်နင်းရေးရဲလုပ်ငန်းစဉ်အစဉ်အဆက်နဲ့ဆောင်ရွက်ပြီးနောက်ဆုံးတနက်နေ့ပစ်ခတ်လူစုခွဲခဲ့ရတယ်လို့ဆိုပါတယ်အတိကယုံကြောင့်ရဲတပ်ဖွဲ့ဝင်20နီးပါးထိခိုက်ဒဏ်ရာရပြီးအုတ်ချုပ်ရည်မှုရုံးနဲ့မော်တော်ယဉ်အချို့ပျက်စီးခဲ့ရတယ်လို့ထုတ်ပြန်ထားပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးမမောင်စိုးကတော့ဒီလိုထိခိုက်ဒဏ်ရာရလာတဲ့အထိဖြစ်ခဲ့အတိကယုံဖြစ်ပွားမှုအပေါ်အခုလိုတုံးသက်ထားပါတယ်
တော်ဝင်ယူစီစဉ်လူတဲ့လူတွေအနေနဲ့ဒီလူအုပ်ကြီးကိုအဲထင်းရင်းသိမ်းသိမ်းဖြည့်ရှင်းနေနေရမှာတော့အားနည်းတယ်လို့ထင်တယ်လက်တွေ့ဒီပြဿနာကိုကင်ကွယ်ဖြည့်ရှင်းနေနေရမှာတော့အင်အားအလွန်ကျွန်သုံးပုံရတယ်လို့ပဲကျွန်တော်ပြောရမှာเนาะရှင်းမှုနဲ့ပတ်သက်ပြီးတော့ဒီစာကင်တွေစစ်ဆေးဖို့လိုအပ်မယ်လို့ထင်ပါတယ်ဘလို့ပဲဖြစ် NLD ဆိုတာလက်ထက်မှာဖြစ်တယ်ဒီရေးကြီးကကာဝေးဦးဥက္ကာခန္ဓာပါညာဆိုတဲ့အကြောင်းပြချက်လောင်းနေရတော့မပြီးဘူးရဒီကိစ္စမှာ NLD ပြည်အောင်စုအစိုးရအနေနဲ့ကောဒီရခိုင်ပြည်နယ်အစိုးရအနေနဲ့ကောနော်တာဝန်ယူမှုတာဝန်ခံမှုရှိစွာနဲ့ဒီပြဿနာကိုထိန်းသိမ်းသိသိဖြေရှင်းမှုလိုအပ်နေတယ်လို့ထင်ပါတယ
်ပြီးခဲ့တဲ့ဇန်နဝါရီ16ရက်နေ့ညက233ချိန်မြောက်ရခိုင်နိုင်ငံတော်အချုပ်အခြာအာဏာကျဆုံးခြင်းအောက်မေ့ပွဲအခမ်းအနားကိုမြောင်းမြို့နန်းတော်ရာကုန်းမှာဟောပြောပွဲနဲ့ပြဆက်အစီအစဉ်တွေနဲ့ကျင်းပဖို့မြို့ကန်တွေကစီစဉ်ခဲ့ကြတာဖြစ်ပါတယ်။မြောင်ဦးနန်းတော်ကုန်းဟာရှီဟောင်းအမွေနှစ်တစ်ခုဖြစ်တဲ့အတွက်ရှီဟောင်းဌာနနဲ့ခရိုင်ရဲတပ်ဖွဲ့မှုရုံကအဲ့ဒီနေရာမှာကျင်းပခွင့်ကိုတားမြစ်ခဲ့ပြီးကျင်းပရေးကော်မတီကလည်းအစီအစဉ်ကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့ကြပါတယ်။အခုလိုတားမြစ်ပိတ်ပင်နာကိုမကျေနပ်တဲ့အတွက်မြို့ကန်တွေကနန်းတော်ရာကုန်းကနေတဆင့်ခရိုင်ရဲတပ်ဖွဲ့မှုရုံရှိကိုအုပ်စုလိုက်ချီတက်ဆန္ဒပြခဲ့ကြသလိုဂဲရီနဲ့လှမ်းပစ်ခဲ့တာကြောင့်ရဲကလူအုပ်ကြားတွေကိုတနက်နေ့ပစ်ခတ်ပြီးလူစုခွဲခဲ့တာဖြစ်တယ်လို့မြို့ကန်တွေကတော့ဆိုပါတယ်။ဒေဆုံးသွားတဲ့လူ9ဦးဟာမြို့ပေါ်ရက်ကွက်ကအများဆုံးပါဝင်ပြီးစေကျော်တက်အရွယ်လူငယ်တွေဖြစ်တယ်လို့လည်းပြောပါတယ်။ဒီနေ့နေ့လယ်ပိုင်းမှာမြောင်းဆေးရုံကိုလာရောက်ကြည့်ရှုတဲ့လူဦးရေဟာအယောက်300နီးပါးလောက်ရှိနေပြီးရဲတပ်ဖွဲ့ဘက်ကလုံခြုံရေးကိုတင်းကျပ်ထားတယ်လို့လည်းရခိုင်မျိုးသားပါတီအတွင်းရင်မှုဦးထွန်းအောင်ကျော်ကပြောပါတယ်။ဖြစ်ပွားခဲ့တဲ့အတီးကြုံနဲ့ပတ်သက်ပြီးအစိုးရဘက်ကမလိုလားအပ်ဘဲအင်အားသုံးချေရှင်းခဲ့တာဖြစ်တယ်လို့သူကတော့ဆိုပါတယ်
။ဆန္ဒပြပွဲတွေဖြစ်လာမယ်ဆိုလို့ရှိရင်ရှင်တဲ့တားတယ်၊မျက်ရည်ပုံးတဲ့တားတယ်နောက်တစ်ခုကဟိုအမျိုးမျိုးပေါ့တက်ရှင်လို့မဖြစ်ပဲနဲ့ဘယ်လောက်ကြည့်လို့ခမယောက်ဝတ်ရှိပြီးနေရာမှာသင်သွားအောင်ဖြစ်တယ်ဆိုတာကတော့စပေါ်လေးကိုအသေးတော့ညားတယ်လို့ကျွန်တော်တို့အနေနဲ့ဝန်ထဲမှာကြည့်တာဆန္ဒပါတယ်ခမယောက်
လက်ရှိအခြေအနေမှာတော့မြောင်းမြို့မှာတည်ငြိမ်နေတယ်ဆိုပေမဲ့တေဆုံးသူတွေကိုတကြိုခွင့်မပေးသေးတာမို့ဘလို့လားအတဲ့တင်းမာမှုတွေဖြစ်လာနိုင်မှာကိုစိုးရိမ်နေလို့လေဦးထွန်းအောင်ကျော်ကပြောပါတယ်နိုင်ငံရေးလေးလံတုံးသက်သူဒေါက်တာရံမျိုးသိန်းကတော့ဒီဖြစ်စဉ်အတွက်အစိုးရဘက်ကစနစ်တကျတာဝန်ယူဖြေရှင်းပေးဖို့လိုအပ်တယ်လို့တုံ့သက်လိုက်ပါတယ
်လက်ရှိအခြေအနေမှာရခိုင်ပြည်နယ်မှာလည်းပဲဒါစိန်ခေါ်မှုတွေအကျတဲ့တွေအများကြီးရှိနေတယ်ဟိုထိလွယ်ချလွယ်တဲ့နော်အခြေအနေမျိုးမှာအစိုးရရောတော့လုံခြုံရေးတပ်ဖွဲ့ဝင်တွေရောဟာတော့ပြည်ပခါတွေကိုဖြည့်ရှင်းတဲ့နေရာမှာနိုင်ငံတကာသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေနဲ့အညီတော့လူ့အခွင့်အရေးစံချိန်စံညွှန်းတွေနဲ့အညီချင့်ကပ်ဖြည့်ရှင်းနိုင်မှုကအရေးကြီးတယ်ဆိုတော့ဒီဖြစ်စဉ်ကနေမိမောင်းထိုးပြ
မြောင်းဦးမှာလှုပ်ဖို့စီစဉ်ထားတဲ့ဟောပြောပွဲမှာရခိုင်လွတ်တော်အမတ်ဒေါက်တာအေးမောင်လည်းပြောဆိုမှုရှိနေတာပါဒါပေမဲ့အဲ့ဒီမတိုင်ခင်တရက်ကရသေးတောင်မှလုတ်တဲ့ဟောပြောပွဲနဲ့ပတ်သက်လို့အစိုးရနဲ့နိုင်ငံတော်ကိုအကြီးညိုပြက်စီတဲ့ဆိုပြီးဟောပြောပွဲမှာပါဝင်တဲ့ဒေါက်တာအေးမောင်နဲ့ရခိုင်လူငယ်စာရေးဆရာကိုဝီဟင်အောင်တို့ကိုပုံမှန်905ခါနဲ့အစိုးရဘက်ကအရေးယူအမှုဖွင့်ထားပါတယ်။စာရေးဆရာဝီဟင်အောင်ကိုတော့ဖမ်းဆီးထားပြီးဖြစ်ပါတယ်။ဥပဒေအရလွတ်တော်အမတ်တအူးကိုဖမ်းဆီးဖို့ဆိုရင်လွတ်တော်ရဲ့ခွင့်ပြုချက်လိုအပ်ပါတယ်ရှင်။